ကညနေခင်းမှာသောတာရှင်များရှင်2018ခုနှစ်မတ်လ14ရက်ဗုဒ္ဓနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ Flight to Meter 1925တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီနေ့နေ့နားဆင်ရမယ့်သတင်းလေးထဲမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုဆက်လက်စုံစမ်းစစ်ဆေးဖို့ကြိုးပမ်းသွားမယ့်ကြောင်းအတက်ကဲဒီမိုကရက်ကုစရယ်တွေကပြောလိုက်ပါတယ်။စစ်ကြောလာရဲ့စာနဲ့အာကာသရဲ့နည်းနည်းဆန်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိန်ရဲ့ယူပဗေဒပညာရှင်စတီဗင်ဟော့ကင်းဒီကနေ့ပဲကွယ်လွန်သွားပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းဒီပြီးမှာတော့တာရှင်တွေနားဆင်ကြရမယ့်တဲ့မှာမြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်ရုံတွေကိုမြင်းနီယာငှားရင်ကိစ္စနဲ့ပတ်သက်ပြီးတော့တွေ့ဆုံမေးမြန်းခဲ့မှာတော့
ကျွန်တော်တို့2016လောက်ကကျွန်တော်တို့စပြီးတော့မြေခွက်တွေဟိုသရိုးနဲ့စပြီးတော့ပြပါလေအဲ့တော့ဒီတန်တမန်ဆုံးမှာကျွန်တော်တို့တန်ရုံတရုံကိုမြေခွက်နှစ်ခွက်လုံးနဲ့ကျွန်တော်တို့ allocate ထုတ်ပေးပါလေ
နိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းကိုဦးမြင့်သူကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါ့အပြင်မြန်မာနိုင်ငံဒီနှစ်တွင်မှာငွေအသေးစားလေးတွေ52ကြိမ်လောက်ခဲ့ပြီးတဲ့နောက်ဆက်တွဲမှာငွေကြီးလှုပ်နိုင်တယ်လို့ခန့်မှန်းချက်အကြောင်းသုံးသပ်ချက်ကိုလည်းပြောသွားမှာပါNow American နိုင်ငံသားရေးဝန်ကြီးတိလက်ဆန်ကိုရုတ်တရက်ရာထူးကနေထုတ်ပယ်လိုက်တဲ့ကိစ္စနောက်ဆက်တွဲအခြေအနေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင
်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီရဲ့လုပ်ငန်းတွေပြီးဆုံးပြီဖြစ်တဲ့အကြောင်းလွှတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်ကပြောလိုက်ပေမဲ့ကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်ကတော့ဆက်လက်စုံစမ်းစစ်ဆေးဖို့ကြိုးပမ်းမယ့်အကြောင်းပြောဆိုလိုက်ပါတယ်။သမ္မတရင်ဘီရောကအရာရှိတွေ၊သမ္မတရဲ့မဲဆွယ်စည်းရုံးအဖွဲ့တာဝန်ရှိသူတွေ၊ထောက်လိုင်းအသံဝင်ကလူပုဂ္ဂိုလ်တွေပါဝင်စုံစမ်းမေးမြန်းတဲ့လူပုဂ္ဂိုလ်စီးရင်တဲ့အတူစုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားဖို့လို့ဆက်လုပ်သွားဖို့လိုအပ်တယ်လို့ယုံကြည်ထားတဲ့အကြောင်းရင်းတွေကိုအသေးစိတ်ရှင်းပြထားတဲ့စာမျက်နှာ22မျက်နှာပါဝင်တဲ့အစီရင်ခံစာတစ်စောင်ကိုလည်းထောက်လိုင်းကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်အတန်းစကစ်ကထုတ်ပြန်ခဲ့ပါတယ်။ကော်မတီရဲ့နှစ်နှစ်ချီစုံစမ်းစစ်ဆေးမှုတွေကနေတွေ့ရှိချက်တွေနဲ့ပတ်သက်လို့ Republican တွေပြုစုခဲ့တဲ့အစီရင်ခံစာမူကြမ်းဟာဖြစ်စဉ်တွေကိုလမ်းလွှဲအောင်ဖန်တီးထားပြီးသမ္မတအင်ဂျီရောကပြုစုထားတဲ့အစီရင်ခံစာတစ်စောင်လိုဖြစ်နေတဲ့အကြောင်းလဲဝေဖန်ပြောဆိုခဲ့တာပါ။ထောက်လိုင်းကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာဦးဆောင်ခဲ့သူ Republican Party ကိုယ်စားလှယ် Mike Conaway ကတော့သမ္မတ Donald Trump ရဲ့စီရင်ရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိတဲ့ထောက်ထားတွေကိုမတွေ့ခဲ့ရတဲ့အကြောင်းတင်းလာနေတုန်းကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားတာပါ။ဆုံးဖြတ်ချက်ချမှတ်ရမှာညံပြင်းမှုမတင့်တော်တဲ့တွေးဆမှုတွေလောက်ခဲ့တာမျိုးတွေရှီကောင်းရှိနေပြီမလဲတရှိဝတ္ထုစာအုပ်တွေကလို့ဖြစ်ရမျိုးတွေကိုတော့မတွေ့ခဲ့ရတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အမေရိကန်ထောက်လိုင်းတိုင်ဝမ်ကပြီးခဲ့တဲ့စက်တင်ဘာလနဲ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြန်ပက်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရှင်ပြန်ရမှာထရန့်အတားရအောင်ကူညီဖို့နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်ချဲလဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေပေးစီခိုင်းခဲ့တဲ့အကြောင်းဖော်ပြထားခဲ့ပါတယ်
အမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်တနေရာအတွက်အထူးရွေးကောက်ပွဲပြုလုပ်ခဲ့ရမှာအထက်အခံဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းဘက်ကသူကပ်ပြီးအနိုင်ရခဲ့တယ်လို့ဒီနေ့မနေ့စောစောပဲကြေညာလိုက်ပါတယ်ဒီအထူးရွေးကောက်ပွဲကိုပြည်နယ်မြို့တော်ပစ်စပတ်အပြင်ပဲမြို့တစ်ခုမှာကျင်းပရမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလမ်အနေနဲ့မနေ့ညမဲရီထွက်ပြီးအချိန်ထိစုစုပေါင်းပဲ23,000ကျော်ရှိရမှာမဲ900နဲ့ပဲကပ်ပြီးအသာစီရနေတာပါဒါပေမဲ့မြို့နယ်ရွေးကောက်ပွဲရရှိတဲ့ဘက်ကတော့မနေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲနောက်ဆုံးရလဒ်ကိုမကြေညာသေးပါဘူးသတင်းမီဒီယာတွေအတွက်လည်းအခုမစ္စတာလမ်နဲ့သူ့ပြိုင်ဘက်အစိုးရပါတီ Republican Party ကိုယ်စားလှယ်လောင်း Rich Sacon တို့ကြားမဲမပြတ်သေးတာကြောင့်ဘသူနိုင်နေဆိုတာကိုအတိအကျပြောဖို့စောင့်နေပါသေးတယ်အမေရိကန်ရေတပ်တာဝန်နဲ့အစိုးရရှိနေတာဝန်တွေထမ်းဆောင်ခဲ့တဲ့အသက်33နှစ်အရွယ်မစ္စတာလမ်ကသူ့မဲဆွယ်ရွေးကောက်ပွဲထောက်ခံသူတွေကိုမေးခွန်းပြုရမှာအခုအနိုင်ရသွားပြီလို့ကြေညာခဲ့တာပါဒါပေမဲ့သူ့ပြိုင်ဘက်အသက်60ရွယ်လေးတဲ့ထောက်လိုင်းရရှိဟောင်းမစ္စတာစကွန်ကတော့သူ့မဲဆွေပွဲတွေကိုတညာလုံးဆက်ပြီးလှုပ်သွားမှာဖြစ်ပြီးဒီရွေးကောက်ပွဲကအဆုံးမသက်သေးဘူးလို့ဒီမတိုင်ခင်မှာပဲပြောထားရပါတယ်တကယ်တော့သမ္မတဒေါ်နယ်ထရမ့်အနေနဲ့2016သမ္မတရွေးကောက်ပွဲတုန်းကဒီပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တာမို့အခုအထူးရွေးကောက်ပွဲရလဒ်ကလာမယ့်နိုဝင်ဘာမှာကျင်းပမယ်လွှတ်တော်ကြားပြတ်ရွေးကောက်ပွဲအတွက်ကြိုတင်အချက်ပြလက္ခဏာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကစာတင်ညောင်းတွေမှာတနက်ပြစ်မှုတွေဖြစ်ပွားနေတဲ့ပေါ်ကွန်ဂရက်လွှတ်တော်ကထိရရဆောင်နိုင်ခြင်းမရှိဘူးဆိုပြီးကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ကထောင်ထောင်ချီရဲ့ကျောင်းသားတွေနဲ့ဆရာတွေဒီကနေ့ချီတက်ဆန္ဒပြဖို့ရှိနေပါတယ် မနေ့ဆယ်နာရီမှာစတင်မဲ့ဆန္ဒပြပွဲတွေအတွင်းမှာတော့ဖလော်ရီဒါပြည်နယ်ပါကလန်မြို့ကမဂျော်ရီစတုန်းမန်ဒေါကလတ်စ်ထိုင်တန်းကျောင်းမှာဖေဖော်ဝါရီလ14ရက်နေ့တုန်းကပြစ်ခတ်မှုအတွင်းတည်ဆုံသွားသူအရေးအတွက်ကိုရည်စူးပြီး18မိနစ်ကြာလမ်းလျှောက်ကြမှာပါ American ပြည်ရင်းပြည်ပမှာလမ်းလျှောက်ပွဲပေါင်း 3,000 နီးပါးကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲအခမ်းအနားစီစဉ်သူတွေကပြောပါရယ်စာသင်ကျောင်းတွေနဲ့လူမှုတိုင်းဝန်ကြီးဖြစ်ပွားနေတဲ့သနပ်ပြမှုတွေနဲ့ပတ်သက်လို့ဝန်ထမ်းကျောင်းနဲ့စုထောင်းစကားတွေကိုလူမှုကွန်ရက်တွေပေါ်ကနေပြောဆိုနေပြီးလက်တွေ့မှာတော့ထိရရပြည့်ရှင်းမှုမရှိတဲ့အတွက်လွတ်တော်ကိုကန့်ကွက်ဆန္ဒပြသွားမှာဖြစ်ကြောင်းလဲလမ်းလျှောက်ပွဲတွေစီစဉ်မှာပါဝင်တဲ့အမျိုးသမီးလူငယ်ချစ်တဲ့လူရှာမှုဘက်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါကျောင်းသားတွေပညာရေးဝန်ထမ်းတွေအနေနဲ့စာသင်ခန်းနဲ့အိမ်ပြန်လမ်းမှာတရက်နဲ့ပြည့်သက်ခံရမှာကိုစိုးရင်ကြောင်းချစရာမလိုပဲစာသင်ကျောင်းဝင်ရှိရမှာဖြစ်တယ်လို့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်မိဘတွေအနေနဲ့လည်းမနက်ခင်းသားသမီးတွေကိုကျောင်းပို့ပြီးညနေကျောင်းဆင်းချိန်မှာလည်းအသက်ရှင်နေချွတ်ချွတ်မောအိမ်ပြန်ရောက်လာတာမျိုးဖြစ်ဖို့လိုအပ်တဲ့အကြောင်းပြောဆိုထားတာပါဒီကနေ့လက်လျှောက်ပွဲတွေမှာပါဝင်ဖို့သက်ဆိုင်ရာကျောင်းတွေရဲ့ခွင့်ပြုချက်မရရင်တော့စီရင်ဖော်ပြမှုနဲ့ကျောင်းသားတွေအေးအေးယူခံရမှာဖြစ်ပေမဲ့ကျောင်းတော်များကတော့18မိနစ်ကြာလက်လျှောက်မဲ့အစီအစဉ်ကိုခွင့်ပြုမဲ့အရေးအယောင်တွေပြသထားကြပါတယ
်ဒီထိနိုင်ငံမှာနေထိုင်နေခဲ့တဲ့ရုရှားထောက်လှမ်းဟောင်းနဲ့သူ့သမီးကိုအစိတ်ခတ်ခဲ့တဲ့ပေါ့ဗြိတိန်ဆိုရအနေနဲ့တုံ့ပြန်သွားမဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေးကမကြာခင်ထုတ်ပြောဖို့ရှိနေပါတယ်။ရုရှားနိုင်ငံလို့အာယုံကြောထိခိုက်စေတဲ့ဓာတုအစိတ်ကိုသုံးပြီးရုရှားထောက်လှမ်းဟောင်းဆာဂျီစကရပယ်နဲ့သူ့သမီးယူလီယာတို့ကိုအစိတ်ခတ်ခဲ့တဲ့ပေါ့ရုရှားဆိုရအနေနဲ့ဖြေရှင်းချက်ပေးဖို့မနေ့ညသကောင်ရံအချိန်အထိအချိန်ပေးထားခဲ့တယ်လို့ဝန်ကြီးချုပ်မေးကထုတ်ပြောခဲ့ပါတယ်။မက်စလာလီယန်နေတုန်းကပြည်ထောင်ငံတောင်ပိုင်းဆလစ်ဖျူရီမြို့မှာဖြစ်ခဲ့တဲ့ဒီအစိတ်ခတ်မှုနဲ့ပတ်သက်ပြီးရုရှားဘက်ကတော့သူတို့မလုပ်ကြောင်းညင်းဆိုထားပြီးဝန်ကြီးချုပ်မေးရဲ့အခုတောင်းဆိုတဲ့အတိုင်းလိုက်ဖြေရှင်းပေးမှာမဟုတ်ဘူးလို့ပြန်ပြောထားပါတယ်။ဝန်ကြီးချုပ်မေးဘက်ကလည်းဒီအစိတ်ခတ်တဲ့လူရဲ့ပေါ်ရုရှားဘက်ကကောင်းကောင်းမဖြေရှင်းပေးရင်ပြင်းထန်တဲ့လက်တုံ့ပြန်မှုတွေလုပ်ရလိမ့်မယ်လို့သတိပေးထားပါတယ်။ဒီပေါ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလည်းပြည်ထောင်နေတဲ့ရုရှားပေါ်ဒီအစိတ်ခတ်မှုနဲ့ဆွဆွဲပြီးပိတ်ဆို့တန်ခတ်မှုတွေလုပ်လာရင်ရုရှားဘက်ကလည်းပြန်လက်တုံပြန်သွားမှာဖြစ်တယ်ဘလို့ချင်းချောက်မှုကိုမှငြင်းခံနေမှာမဟုတ်ဘူးလို့မနေ့ကပြန်သတိပေးထားပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျရီလက်ဖရော့ဖ်ကတော့ရုရှားအနေနဲ့ဒီအောင်ကျော်ထိခိုက်စေတဲ့အစိတ်နမူနာသက်တွေလက်ခံရရှိမှသာပြည်ထောင်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ်လို့အရင်တောင်းဆိုထားတာကိုပြည်ထောင်ဘက်ကပယ်ချထားတယ်လို့တောက်လျှောက်ပြောလာခဲ့ပါတယ်ခင်ဗျ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စကြာဝဠာရဲ့အစနဲ့တွင်းတဲ့ကြီးလိုအာကာသရဲ့နည်းနည်းစမ်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှ်ယူပဗီရပညာရှင်စတီဖင်ဟော့ကင်းဒီကနေ့ပဲကွယ်လွန်သွားပါပြီ။ဆယ်စုနှစ်နဲ့ချီသင်္ချာပညာပို့ချနေတဲ့ဗြိတိနိုင်ငံကင်ဘရစ်မြို့ကနေမှာငင်းငင်းချင်းချင်းနဲ့တည်ဆုံသွားခဲ့တဲ့အကြောင်းလဲမိသားစုပြောခွင့်ရသူကပြောဆိုခဲ့ပါတယ်။သင်ရှားတဲ့သင်္ချာပညာရှင်ဖြစ်နေရောထူးခြားပြောင်ပြောင်းတဲ့လူပုဂ္ဂိုလ်တူဖြစ်နေရောသူ့ရဲ့ဆောင်ရွက်ချက်တွေနဲ့အမွေအနှစ်တွေဟာနောက်နှစ်ပေါင်းများစွာထိရှင်သန်ကျဲမှာဖြစ်ကြောင်းလဲကျဲသူသားသမီးတွေဖြစ်ကြတဲ့လူစီရောဘတ်နဲ့တင်တို့ကပညာချက်မှာပြောဆိုထားကြတာပါ။ခန္ဓာကိုယ်မှာအကျိုးတွေအားနည်းပြီးလှုပ်ရှားလို့မရတဲ့ယောဂရှိနေတာကိုအသက်20နှစ်အရွယ်မှာတွေ့ရှိခဲ့ရတဲ့ဟော့ကင်းဟာနောက်ဆုံးမှာဘီတက်ကလတိုင်းနဲ့သွားလာခဲ့ရတယ်လို့စကားမပြောနိုင်တဲ့အတွက်စကားပြောဆက်ကိုအသုံးပြုခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပါတယ်။နေ့နေ့လောက်သာအသက်ရှင်မယ်လို့ဆရာဝန်တွေကခံမှန်းခဲ့ကြပေမဲ့ဆက်လက်ရှင်သန်ခဲ့ပြီးကမ္ဘာကျယူပဗီဒပညာရှင်အယ်ဘတ်အိုင်စတိုင်ရဲ့ရေဝီယာ900 theory နဲ့ quantum mechanics theory တို့ကြားပေါင်းကူးပေးနိုင်မှုကြိုးပမ်းမှုပါဝင်သိပ္ပံပညာမှာအရေးကြီးတဲ့သုတေသနလေ့လာမှုတွေကိုအာရုံစိုက်ဆောင်ရွက်နိုင်ခဲ့တာပါစကြာဝဠာကြီးဘလို့ပေါ်ပေါက်ဖြစ်တည်လာရဲဆိုတာကိုနားလည်အောင်ကြိုးစားဖို့ရည်ရွယ်ခဲ့တဲ့အကြောင်းလဲသုတေသနလေ့လာမှုတွေနဲ့ပတ်သက်လို့ Hawking ကပြောခဲ့ပူပါတယ်1988ခုနှစ်မှာထုတ်ဝေခဲ့တဲ့ A Brief History of Time အချိန်ရဲ့ရာဇဝင်အချင်းချုပ်စာအုပ်ဟာနိုင်ငံတကာမှာအယောင်အဆုံးစာအုပ်တုပ်ဖြစ်ခဲ့တယ်လို့သူ့ရဲ့ကုန်သတင်းလဲကြော်စောလာခဲ့တာပါအာကာသတွေကတွင်းနဲ့ကြီးအကြောင်းလေ့လာမှုကလည်းသူ့ရဲ့အောင်မြင်ဆုံးစွမ်းဆောင်မှုတွေထဲမှာတစ်ခုပါဝင်ဖြစ်ခဲ့ပါတယ်
ဖိလစ်ပိုင်သမ္မတရိုဒီဂိုဒီတာရစ်ကဖိလစ်ပိုင်နိုင်ငံအနေနဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေနှုတ်ထွက်လိုက်ပြီလို့ဒီနေ့ကြေညာလိုက်ပါတယ်။သမ္မတဒီတာရစ်ရဲ့မူဝေဆေးဝါးနှိမ့်နှင်းမှုမှာလူအများပြားသိခဲ့ရပြီးလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့စွပ်စွဲထားတာကိုဒီအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကစစ်တဲ့နေ့မှာပဲသမ္မတဒီတာရစ်ဘက်ကချက်ချင်းနှုတ်ထွက်ကြောင်းအခုလိုကြေညာချက်ထုတ်ပြောလိုက်တာပါ။သမ္မတဒီတာရစ်ကအခုလို ICC အပြည်ပြည်ဆိုင်ရာခုံရုံးကစစ်ဆေးမှုတွေလုပ်လာတာက လုံးဝအချင်းမြင့်မရှိဘူးလုံယုတ်လုံးစင်လည်းမဟုတ်ဘူးသူ့ဘော်ပုဂ္ဂိုလ်ရေးရနဲ့သူ့ဆိုးရပေါ်မှာစူးစူးဝါးဝါတိုက်ခတ်လိုက်တာဖြစ်တယ်လို့ဒေါသတကြီးတုံ့ပြန်လိုက်ပါတယ်ဒီဖိလစ်ပိုင်သမ္မတချင်းကြားချက်ထဲမှာပဲဖိလစ်ပိုင်ဆိုးရအနေနဲ့အရင်လက်မှတ်ထိုးထားတဲ့သဘောတူထားချက်ရောမသဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီလို့ဖော်ပြထားပါတယ်အခုလိုရောမသဘောတူညီချက်လို့ညွှန်းထားတာက1998ခုနှစ်မှာလက်မှတ်ထိုးသဘောတူခဲ့တဲ့ DICC ခုံရုံးဖွဲ့စည်းရေးရောမသဘောတူချက်ကိုဆွေးနွေးတာဖြစ်ပါတယ်တဟိမျိုးခြေဆိုင်အပြည်ပြည်ဆိုင်ရာခုံရုံးဘက်ကလူပေါင်း၄၀၀၀ကျော်တည်ခဲ့ရတဲ့သမ္မတဒေါက်တာဒေးရဲ့မူစီဝါနဲ့နေမှုပေါ်ဖိလစ်ပိုင်ရှိနေသူကမနှစ်ကတရားစွဲလာပြီးချိုတင်စစ်ဆေးမှုတွေဆက်လုပ်နေပြီလို့ပြီးခဲ့တဲ့လတည်းကပဲကြေညာခဲ့ပါတယ်ဖိလစ်ပိုင်တက်ချွာလှူရှာသူတွေကသမ္မတဒေါက်တာဒေးတင်တဲ့မူရစ်ဆေးရောင်းချသူတွေကိုတပ်ပစ်မယ်လို့ကြေကြော်ပြီးဖိလစ်ပိုင်ရဲတွေကလည်းအခုလိုတန်တရားအဆင်ပဲရှိသူတွေကိုတောင်ဥပဒေမဲ့လိုက်ပစ်တတ်ခဲ့တဲ့တကယ်သိဆုံးခဲ့သူအရေးအတွက်ကရဲတွေထုတ်ပြောထားတဲ့၄000ထက်၃ဆလောက်ပိုနိုင်တယ်လို့ပြောနေပါတယ်ဖိလစ်ပိုင်ရဲတွေဘက်ကတော့အခုလိုဆက်ဆွဲထားတာတွေကိုပယ်ချလိုက်ပြီးမူရစ်ဆေးဝါနဲ့တေဝင်လို့ဆောင်ရမှာလက်နက်ကင်ထားတဲ့တန်တရားရှိသူတွေကိုခုခံတဲ့အနေနဲ့သာပြပြခက်ခဲရတာလို့ပြောထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံကချင်းပြချဆမှုရှုပ်တော်ပုံတစ်ခုနဲ့ဆက်နွယ်ပြီးတမရဟောင်းအီမြန်ဘက်ကိုဒီကနေ့မှာပဲအစိုးရရှင်တွေစစ်ဆေးမြင်းမြန်းခဲ့ပါတယ်တောင်ကိုရီးယားအမျိုးသားလူညီညွတ်ရေးဌာန Samsung Electronic Corporation တခြားစီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေထံကလမ်းငွေဖြစ်ဒေါ်လာ100,000ရယူခဲ့ကြောင်းမတင်ကြတဲ့အတွက်အသက်86နှစ်အရွယ်တမရဟောင်းကိုစစ်ဆေးနေတာပါကားပစ္စည်းထုတ်လုပ်ရေးလုပ်ငန်း DAS ထံကဒေါ်လာတန်30,000,000လောက်လက်စားမှုနဲ့လည်းတမရဟောင်းဆွဆွဲခံနေရတာဖြစ်ပါတယ် DAS ကုမ္ပဏီရဲ့အစုရှယ်ယာအများစုကိုတမရဟောင်းနဲ့ညီကိုတော်သူကပိုင်ဆိုင်ထားတယ်လို့ဆိုပေမဲ့လက်တွေ့မှာကုမ္ပဏီကိုတမရဟောင်းကသာပိုင်ဆိုင်ထားတယ်လို့အစိုးရရှင်တွေကယူဆနေကြတာပါ2008ခုနှစ်ကနေ2013ခုနှစ်အထိတောင်ကိုရီးယားသမ္မတဖြစ်တာဝန်ယူခဲ့သူတမရဟောင်းဤကတော့မင်းမြစ်စစ်ဆေးကံမှုစိုးမျိုးကအစိုးရရှင်တွေယုံကိုရောက်ရှိလာခြင်းမှာအများပြည်သူကိုတောင်းပန်စကားပြောခဲ့ပါတယ်အများပြည်သူအတွက်စိုးရိမ်စရာတွေဖြစ်ရတဲ့အတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ရာဇဝတ်ကြောင်းနဲ့စစ်ဆေးခံရတဲ့သမရတွေထဲမှာသူဟာနောက်ဆုံးသူတူဖြစ်ဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားခဲ့ပါတယ်စုံစမ်းစစ်ဆေးမှုတစ်လျှောက်လုံးမှာတော့သမရဟောင်းကအပြစ်မရှိတဲ့အကြောင်းငြင်းဆန်ထားပြီးစုံစမ်းစစ်ဆေးမှုတွေကလည်းလက်ရှိသမရမွန်ချေရင်ကနိုင်ငံရေးရလက်တွန့်ပြန်တဲ့လုပ်ရက်တစ်ခုဖြစ်နေလဲပြောဆိုထားတာပါတောင်ကိုရီးယားနိုင်ငံမှာအချင်းပြေချဆမှုတွေနဲ့အရေးယူဖို့စုံစမ်းစစ်ဆေးခံရတဲ့သမရဟောင်းတွေမှာအီမြောင်ဘာ900မြောက်ဖြစ်ပါတယ်သူနောက်သမရတာဝန်ယူခဲ့တဲ့ပတ်ကွန်ဟဲကတော့လက်ပိလက်ယူမှုအာနာလွယ်သုံးဆောင်မှုအစိုးရလေးဝက်ချက်ပေါက်ချမှုဆွဆွဲချက်တွေနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပါတယ
်အမေရိကန်နိုင်ငံအရှေ့မြောက်ပိုင်းပြည်နယ်ကတန်းနယ်ခြေတဲ့လူတွေဟာပြည်ခဲ့တဲ့တရေနှစ်ပတ်အတွင်းသုံးချီမြောက်ဝတ်တိုက်ခဲ့တဲ့ဆောင်းတင်းမုန်တိုင်းကနှင်းတွေကိုတူးပြီးရှင်းလင်းဖယ်ရှားနေကြပါတယ်ရော့ဒ်အိုင်းလန်နဲ့မက်ဆာချူဆက်ပြည်နယ်တွေမှာကြောက်ခဲ့တဲ့နှင်းမုန်တိုင်းတွေကြောင့်ပိတ်ဆို့သွားတဲ့လမ်းတွေကိုပြည်နယ်တွင်းနေထိုင်သူတွေလမ်းလုံသွားလို့ရှင်းလင်းနေကြတာဖြစ်ပါတယ်နှင်းဖုံးနေတဲ့လမ်းမကြီးကိုတစ်ခေါက်ရှင်းပြီးတစ်ပတ်ပြန်လာတဲ့အခါမှာဒီလမ်းတွေပေါ်နှင်းတူတွေပြန်ဖုံးသွားတဲ့အတွက်အလျင်မရောမရှင်းနိုင်ပဲဖြစ်နေရတယ်လို့နှင်းရှင်းလင်းရေးလုပ်သားတူကထုတ်ပြောနေပါတယ်ခင်ဗျာ
ကောင်းလုံးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်ရုံးတွေကိုမီဒီယာငှားရေးကိစ္စနဲ့ပတ်သက်တဲ့တွေးဆမေးမြန်းကမ်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်ရုံးတွေကိုနှစ်90ကြာမီဒီယာငှားရမ်းမှုနဲ့နေပြည်တော်တန်တမန်ဆုံးမှာငှားရမ်းသွားဖို့ရှိနေပါတယ်အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကမြေကွက်5ကွက်အထိရယူထားပြီးတော့မလေးရှား၊ဘင်္ဂလားဒေ့ရှ၊ဘရူနိုင်းတို့လိုအာဆီယံနိုင်ငံတွေလည်းမြေနေရာရယူထားနေပြီလို့နိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းတွင်းဝန်ဦးမြင့်သူကပြောပါတယ်။ကြောင်းရွှေမှုနဲ့ပတ်သက်လို့အစိုးရနဲ့တန်တမန်တွေတွေ့ဆုံဆွေးနွေးပွဲတစ်ခုလုပ်ဖို့စီစဉ်နေရလည်းရှိပါတယ်။ကြောင်းရွှေမယ်စီစဉ်နေပတ်သက်လို့နောက်ဆုံးရချင်းတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကဆက်သွယ်မြင်းထားပါတယ်။
ဆရာတို့နိုင်ငံသားတန်ယုံတွေအကုန်လုံးကိုနေပြည်တော်ဘက်မှာရွှေ့ပြောင်းဖို့ကိစ္စလေးနဲ့ပတ်သက်ပြီးတော့လေကြေညာထားပြီးွားပြီလားသူတို့ဘက်ကကောဘလို့အကြောင်းပြန်ကြတာမျိုးများရှိနေပါပြီလဲရှင
်ကျွန်တော်တို့2016လောက်ကကျွန်တော်တို့စပြီးတော့မြေကွက်တွေဟိုသူတို့နဲ့စပြီးတော့ပြပါလေအဲ့တော့ဒီတန်တမန်ဆုံးမှာကျွန်တော်တို့တန်ယုံတယုံကိုမြေကွက်နှစ်ကွက်လုံးနဲ့ကျွန်တော်တို့ allocate လုပ်ပေးပါတယ်အဲ့တော့တချို့တန်ယုံတွေဆိုရင်ကျွန်တော်တို့လာပြီးတော့နေရာရွေးပြီးသွားပါပြီအဲ့တော့အခုလက်ရှိအနေထားမှာတော့ကျွန်တော်တို့တရုတ်ကကျွန်တော်မြေကွက်၅ကွက်ကျွန်တော်တို့ခွင့်ပြုပြီးဖြစ်ပါတယ်အလားတူပဲအမေရိကန်တန်ယုံကလည်းအလားတူမြေကွက်၅ကွက်ကျွန်တော်တို့ဟိုခွင့်ပြုပေးသွားဖို့ရှိပါတယ်အဲ့တော့ဒါကအခုကျွန်တော်တို့ဒီတစ်နှစ်နှစ်နှစ်အတွင်းမှာဒါတိုးတက်မှုပါဟိုကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့လာကုန်ပိုင်းမှာကျွန်တော်တို့အစည်းအဝေးလေးလုပ်ပါတယ်အဲ့တော့ဒါပြီးရင်တော့ကျွန်တော်တို့ဒီအစည်းအဝေးမှာကျွန်တော်တို့ဆွေးနွေးချက်တွေကိုတန်တမန်တွေကိုလည်းခေါ်ပြီးပြီးပေးပါမယ်နော်အဲ့တော့ကျွန်တော်တို့ဘက်ကလုပ်ပေးနိုင်တာနေပြည်တော်ကောင်စီနဲ့ညှိနှိုင်းပြီးတော့လိုအပ်တဲ့ဖြေလျှော့မှုတွေဖြေအောင်ကျွန်တော်တို့ဆောင်ရွက်ပေးပါမယ်။နောက်တစ်ခုကဒီနိုင်ငံသားတိုင်ယုံတွေစောင့်ရှောက်တဲ့အခါမှာ ဒီပစ္စည်းတွေနောက်ဆောက်လုပ်ရေးပစ္စည်းတွေအခွန်ကားတွေတက်တာဖို့အတွက်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပေးပါမယ်။အဲတော့ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီနေပြည်တော်ကောင်စီနဲ့နောက်ဟိုအာဏာပိုင်ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့သူတို့မြန်မြန်ရွှေ့ဖို့အတွက်ဆောင်ရွက်ပေးမှာပါ။
အဲ့တော့သူတို့ကိုဘယ်အချိန်အတိုင်းတာဆိုပြီးတော့တတ်မှတ်ထားမျိုးများရှိပါလားရှင်
။ကျွန်တော်တို့ကမြန်မြန်ရွှေ့နိုင်ဖို့အတွက်ကျွန်တော်တို့သူတို့ကိုတိုက်တွန်းနေတာပါ။အဲ့ဒါကြောင့်လဲကျွန်တော်တို့သူတို့နဲ့ရန်ကုန်မှာကျွန်တော်တို့အစည်းအဝေးလေးတစ်ခုထပ်လုပ်ဖို့ရထားပါတယ်။အဲ့ဒီမှာကျွန်တော်တို့ဆောင်ရွက်ထားတာလေးတွေလည်းအတူပေးပါမယ်။အထူးသဖြင့်ကျွန်တော်နေပြည်တော်ကောင်စီကနေဆောင်ရွက်ပံ့ပိုးပေးသွားမယ်အစီအမံတွေလည်းသူတို့အတူပေးပါမယ်။အဲ့တော့ခုကတိုင်ရုံးတော်တော်များများလာပြီးတော့လည်းကြည့်ပြီးပါပြီ။အဲ့တော့ကြည့်ပြီးတဲ့အပြင်တချို့ဆိုရင်ကျွန်တော်တို့ဟိုကြာတဲ့ငွေတောင်ကျွန်တော်တို့စတင်ပြီးချေတဲ့အနေအထားရှိပါပြီ။အဲ့တော့ကျွန်တော်တို့ကတော့ည90တိကျွန်တော်တို့ဒါကိုမြေကိုငားမဲ့သဘောရှိပါတယ်။အဲ့တော့ဒါပြီးရင်တော့တို့ဒီမှာဆောက်လုပ်မှုလုပ်ငန်းတွေစပါမယ်။အဲ့တော့ပထမအဆင့်ကမြေနေရာရွေးမယ်။နောက်ဒုတိယအဆင့်ကတော့တို့ဒီဟိုအစာအုပ်ဆောက်ပြီးရင်ရန်ကုန်မှာရှိတဲ့တန်ရုံတွေကိုရွှေ့လာပါမယ်။ကျွန်တော်တို့အချိန်တိုင်းဒါတော့သတ်မှတ်လို့မရပါဘူး
။ဟုတ်ကဲ့ပါ။အစိုးရဘက်ကဘလို့ချက်တွေကိုပံ့ပိုးကူညီတော်ဖို့စီစဉ်ထားပါလဲရှင
်အခုကတော့ကျွန်တော်တို့ကပုံဝင်လင်းလင်းပြောရမယ်ဆိုရင်ကျွန်တော်တို့ကမြေကွက်ကိုကျွန်တော်တို့သူတို့ပံ့ပိုးပေးပါမယ်အဲ့ဒီမှာကျွန်တော်တို့တချို့က reciprocity ပေါ့ဥပမာဆိုရင်ကျွန်တော်ဘရူနိုင်းနဲ့ကျွန်တော်တို့နဲ့ဆိုရင်လက်မှတ်ရေးထိုးပြီးတော့ဘရူနိုင်းမှာလည်းကျွန်တော်တို့ပေးတဲ့မြေကွက်နဲ့ဒဏ်ညွှန်ညီများရှိတဲ့မြေကွက်ကိုသူတို့ဘရူနိုင်းအစိုးရကနေကျွန်တော်တို့ပေးပါမယ်အဲ့တော့တချို့ကလည်းဒီဟာကို290ကိုကျွန်တော်တို့ဒီကြာတဲ့ငွေဟိုပေးချေပြီးတော့အားရရှိသလိုတချို့ကလည်း exchange reciprocity အနေနဲ့သူတို့ဆောင်ရွက်ဖို့ရှိပါတယ်အဲ့တော့အဲ့ဒီလိုဆောင်ရွက်တဲ့ဟာမှာကျွန်တော်တို့ကလိုအပ်တဲ့ဟာတွေပံ့ပိုးပေးသွားမှာပါအဲ့တော့ရန်ကုန်မှာတော့တချို့ကစောက်တယ်တချို့ကနှားပါတယ်ခင်ဗျာအဲ့တော့ရန်ကုန်မှာတိုင်းတော့မဟုတ်တော့ဘူးဒီမှာတော့သူတို့ဟိုကာဂျီကစပြီးသူတို့ကပြန်ပြီးတော့ဆောက်ရပါလိမ့်မယ
်တန်ရုံးနေကုန်လုံးကိုဒီနေ့ပြီးတော့ကိုပြောင်းရွှေ့ရတဲ့ရည်ရချက်ကတော့ဘာများဖြစ်မလဲ
ကျွန်တော်တို့ဒါအလွယ်ဆုံးအခြေအရတော့နေပြီးတော့ကဒါကျွန်တော်တို့အစိုးရယုံဆိုင်တဲ့မြို့ဖြစ်ပါတယ်အစိုးရယုံဆိုင်တဲ့မြို့တော်ဖြစ်တဲ့အတွက်ကျွန်တော်တို့ဒါ international practice အရာတန်ရုံးများအစိုးရယုံဆိုင်တဲ့နေရာကိုပြောင်းရွှေ့ရမယ်တာဝန်ရှိပါတယ်
အဲ့
တော့ရန်ကုန်မှာကျွန်တော်တို့ကကောင်ဆယ်လိတ်အနေနဲ့တို့ဒီကောင်စီကောင်စစ်ပိုင်းဆိုင်ရာယုံခံအနေနဲ့တို့ဆက်ပြီးတော့ဆောင်ရွက်လို့ရပါတယ်ဒါပေမဲ့တမတ်ကြီးရဲ့ residence တမတ်ကြီးရုံးဆိုင်တဲ့နေရာဒီနေပြည်တော်ဖြစ်ရပါမယ်ခင်ဗျာ
အော်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဟုတ်အဲ့တော့ဟိုဒီလိုအပြောင်းရွှေ့ကတော့ဘာတွေအခက်အခဲရှိလာနိုင်မယ်ဘာတွေစိန်ခေါ်မှုရှိလာနိုင်မယ်လို့ထင်ပါလဲရှင
်ဒါကတော့တန်ယုံပေါ်မူတည်ပါတယ်တန်ယုံနေမှာလဲအမေရိကန်လိုတရုတ်လိုငွေကြေးပြည်စုံတဲ့တန်ယုံတွေရှိပါတယ်တချို့တန်ယုံအသေးလေးတွေရှိပါတယ်နိုင်ငံအသေးလေးတွေဆိုတော့တို့အတွက်လည်းကျွန်တော်တို့ဟိုစဉ်းစားပေးဖို့တော့လိုပါမယ်အဲဥပမာ290ငားရမှုအတွက်တချို့ကငွေကြေးပမာဏများတဲ့အတွက်အခက်အခဲရှိတာမျိုးလေးတွေတော့ရှိနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့မိခဆက်သွယ်မြင့်မြင့်ထားတာဖြစ်ပါတယ်ခုတစ်ခါမှတော့ဒီမြန်မာနိုင်ငံမှာငြင်းကြီးလုံးမယ်လို့ခံမှန်းထားချက်ပေါ်တုံးသက်ချက်ကိုတင်ဆက်ပေးစီမှာတယ်ဒီနှစ်ထဲမှာဒီမြန်မာနိုင်ငံနှစ်ဆန်းပိုင်းကစပြီးတော့ဒီလ17ရက်နေ့ထိငရင်အသေး52ကြိမ်လှုပ်ခဲ့တာကြောင့်တစ်ချိန်မှာတော့ငရင်ကြီးလှုပ်ခဲ့လိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့ဒါဟာငရင်ကြီးလှုပ်ခဲ့လိမ့်မယ်လို့တိတိပါပါမပြောနိုင်သေးတဲ့အကြောင်းငရင်ပညာရှင်တချို့ကသုံးသပ်ပါတယ်။မြန်မာနိုင်ငံတွင်းကငရင်ပညာရှင်တွေရဲ့သုံးသပ်ချက်တွေနဲ့အတူငရင်မိုင်းဆိုင်ရာပညာပေးလှုပ်ဆောင်မှုတွေကိုဖီလီမြန်မာပိုင်းသတင်းတော်ကိုစော်ထက်ကသတင်းပေးပို့ထားပါတယ်။
နစမိုင်းကစားပြီးပြင်အား3ကနေ5တသမာ88ရဲ့ငလင်တွေလှုပ်ခဲ့ရကြောင်းလူလူကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းအဲ့လိုငလင်အသေးရေလှုပ်ခတ်မှုကိုကြည့်ပြီးငလင်ကြီးလှုပ်လိမ့်မယ်လို့အတိအကျပြောလို့မရကြောင်းမန္တလေးတိုင်းဒေသကြီးသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနမှညွှန်ကြားရေးမှူးဦးအေးမင်းသူကပြောပါရစေ။
အဲ့လိုနောက်ဆက်တွဲအနေနဲ့တော့ငလင်ပညာရှင်တွေသုံးသပ်ထားတော့မရှိဘူးပေါ့နော်။ဒါဟိုတခါကြလို့ရှိရင်အကြီးမလှုပ်ဖို့အတွက်ကိုဟိုဒီဥစ္စာတွေဖြေလျှော့သွားတဲ့လူတွေယူဆလို့ရတယ်လို့အဲ့ရကြီးလာဖို့အတွက်ကိုကျွန်တော်တို့ဒီလိုဟာလေးတွေစက်တိုက်ဖြစ်နေရတယ်လို့ပြောလို့တော့ရတယ်နှစ်ခုစလုံးကတော့ဟိုဘောနော်လက်ရှိမှာဟိုတိတ်တန့်နေပြည်နယ်အရာတော့ကျွန်တော်တို့တိတိကျကျတော့ဘာမှပြောလို့တော့မရဘူးဘောနော်ဒါပေမဲ့အဲ့ဒီမှာတခါကြလို့ရှိရင်တော့ဒီလူမှုကွန်ရက်ဒီမှာမျိုးစုံပြောနေကြတာကိုရှိရပါဘောဒါနဲ့တကယ်ငလင်းနဲ့ပတ်သက်ပြီးပညာရှင်တွေအဆိုရဆိုလို့ရှိရင်တော့ဒါကဘူးမှလည်းဟိုခံမှန်းလို့လည်းမရသေးဘူးတိတိကျကျလည်းပြောလို့မရနိုင်ခံမှန်းနေဆိုဟိုနည်းပညာအရခံမှန်းနေဆိုတာကျွန်တော်တို့ဒီအပိုင်းမှာ290လောက်မှတစ်ခါလှုပ်တတ်တယ်100လောက်မှလှုပ်တတ်တယ်ဟိုတိတိကျကျလက်ရှိဘယ်ကာလဘယ်လိုမှဖြစ်တတ်တယ်ဆိုတဲ့ဥစ္စာတော့လက်ရှိနည်းပညာအရတော့ခံမှန်းနိုင်တာတော့ဘယ်တော့မှမရှိသေးပါဘူ
းစကိုင်းပြည့်ရွေကမြန်မာနိုင်ငံမြောက်ပိုင်းကနေမုဒ္ဒမပင်လယ်ကွေ့အထိတွေ့တန်းနေပြီးလူရည်ထူတဲ့မြို့တွေကိုဖျက်ဆီးသွားတာမို့ ဘေးရန်နဲ့ကင်းတဲ့အစီအမံတွေကိုကြိုတင်လှုပ်ဆောင်ထားတဲ့လို့ဦးအေးမင်းသူကဆက်ပြောပါတယ
်ကျွန်တော်တို့ကငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအခုနောက်ပိုင်းမှာဒါအေးဟိုဒါဟော့ဖြစ်လာတဲ့အတိုင်းပေါ့နော်အရင်တော့ကျွန်တော်တို့ဒါတွေကိုပိတ်ပြီးတော့ပြီးခဲ့တဲ့ဆယ်စုနှစ်လောက်အထိကိုပိတ်ပြီးတော့ပေါ့နော်ဒီအလေးထားနိုင်တဲ့အလေးထားမှမရှိဘူးအဲ့တော့ကျွန်တော်တို့တချို့နေရာတွေမှာစနစ်တကျမဟုတ်တဲ့ဖွံ့ဖြိုးတိုးတက်မှုပုံစံမျိုးနဲ့ကျွန်တော်တိုက်တာအဆောက်အုံစောက်စောက်စောက်သွားတယ်ပုံမှန်ကြည့်လိုက်ရင်ဖွံ့ဖြိုးတို့တက်တဲ့ရုပ်ဝတ္ထုကိုမြင်လိုက်ရတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကပတ်သက်တဲ့ဆိုရင်အနေနဲ့ပတ်သက်ပြီးထည့်သွင်းစဉ်းစားထားတဲ့အနေအထားလေးမရှိဘူးပေါ့နော်အဲ့တော့အဲ့ဒါတွေကကျွန်တော်လက်ရှိမှာတော့ဘာမှပြန်လို့လို့မရတော့ဘူးဒါပေမဲ့နောက်ပိုင်းဒီဆောင်မဲ့အပိုင်းတွေဆိုလို့ရှိရင်ကျွန်တော်တို့ငလင်းနဲ့ပတ်သက်ပြီးတော့အလေးထားပြီးတော့စီစစ်မယ်နောက်တစ်ခုကကြတော့ငလင်းအနေကိုကြုံရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘလို့နည်းရရှင်းတဲ့အောင်တုံ့ပြန်မယ်ဆိုတဲ့အသိဉာဏ်ပေးဖို့လည်းကျွန်တော်ပို့ပြီးပေါ့နော်ဒီလူကြီးတွေမှာဖြတ်နှောင်ရုပ်ဖို့အတွက်လည်းကျွန်တော်တို့လိုအပ်ပါတယ်ပေါ့
အစိုးရဌာနတွေအနေနဲ့မြင်ကလေးနဲ့ပတ်သက်ပြီးလေးပစ်ဆောင်ရွက်နေတဲ့အပိုင်းကြီးရှိနေရလို့လည်းမိုးလေဝသနဲ့ဇလားဘေးရညင်ကြမှုဦးစီးဌာနညင်ကြိုင်းမှုချုပ်ဦးကျော်မှုကပြောပါတယ
်အဓိကတော့ဒီကမ္ဘာပေါ်မှာမြင်ကလေးတုတ်တဲ့အတွက်ကြောင့်လူတွေတည်တည်ပြည့်စည်တာမဟုတ်ပါဘူးအဓိကမြင်ကလေးတုတ်လိုက်တဲ့အချိန်မှာစောက်ဦးတွေကအခိုင်ကန့်တဲ့အတွက်ကြောင့်ပေါ့ဒီအစောက်ဦးတွေကြိုကြရစီပြီးတော့မှဒါအသေးကြောင့်ညားတာပေါ့နော်
မြန်မာနိုင်ငံမှာအရင်ကအင်အားပြင်းထန်တဲ့ငလင်းတွေလှုပ်ခဲ့ပြီးအဲဒီထဲမှာလွန်ခဲ့တဲ့1950ကျော်လောက်ကလှုပ်ခဲ့တဲ့အင်းဝငလင်းနဲ့1956ကလှုပ်ခဲ့တဲ့စကိုင်းငလင်းတို့ကအပြင်းထန်ဆုံးနဲ့အပြက်စီးဆုံးရှုံးမှုအများဆုံးငလင်းတွေဖြစ်မှတ်တမ်းတင်ထားပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဒီကနေ့ဗဒူးနေ့ညနေခင်းစီစဉ်လေးကိုဆက်ပြီးတော့တိုက်ထုံနေပြီးနေပါတယ်။ကျမတို့ VOA ကနေထုံနေပြီးတဲ့စီစဉ်လေးကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ခုတစ်ခါမှာတော့ American နိုင်ငံသားရဲ့ဝန်ကြီးတက်လက်ဆိုင်ရာဒူးကနေဖေရှားခရမ်းမှုနောက်ဆက်တွဲသတင်းကိုတင်ဆက်ပေးကြပါတယ်။မေကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုတာဝန်ထမ်းဆောင်တဲ့တက်တန်းတနစ်ကြော်ကြော်လေးအတွင်းမှာပဲရာဒူးကနေဖေရှားလိုက်တာကအကြီးကျယ်အံ့အားသင့်စရာတော့မဟုတ်ပါဘူး။ဒါပေမဲ့လုံပုံလုံနီးနဲ့အချိန်ကာလတို့ကတော့အင်မတန်မှအံ့ဩစရာကောင်းနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့နိုင်ငံခြားရေးဝန်ကြီးတို့ကြားမှာနိုင်ငံခြားရေးရာမူဝါဒအတော်များများမှာသဘောထားမတိုက်ဆိုင်ကြဘူးဆိုတာကိုတော့လူသိရှင်ကြားကိစ္စဖြစ်တယ်လို့သမ္မတထရမ့်အနေနဲ့လည်းသူ့ရဲ့ဝန်ထမ်းအတော်များများကိုဖြုတ်ပစ်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းအာဖရိကခီးစဉ်ကနေပြန်ရောက်ပြီးတော့နောက်တစ်နေ့မှာပဲဝန်ကြီးတီလက်ဆက်အနေနဲ့သူရာဒူးကနေအထောက်ခံရပြီဆိုတာကိုသမ္မတထရမ့်ရဲ့မနေ့အစောပိုင်း Twitter လူမှုကွန်ရက်မှာရေးသားချက်ကနေတစ်ဆင့်သိရှိခဲ့ရတယ်ဆိုတဲ့အချက်ကတော့အံ့ဩတုန်လှုပ်စရာကောင်းနေပါတယ်။တီလက်ဆက်ကိုပြုံးစားကြည့်ဖြုတ်ပစ်လိုက်တဲ့ပေါ်တုံ့ပြန်ချက်တွေကို view သတင်းတောက် Starisa Host ကစူးစီးထားပါတယ်။မဲ့တကီထက်ကပြပြပေးပါလိမ့်မယ်
။ဗြိတိန်နိုင်ငံမှာရုရှားသရှိုဟောင်းကိုအစိတ်ခတ်မှုမှာရုရှားတို့တာဝန်မကင်းဘူးဆိုတဲ့ပြောဆိုချက်တွေထွက်လာပြီးနိုင်ယီပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံသား၏ဝန်ကြီးယာရုကဖေရှားခံခဲ့ရတယ်ဆိုတာကိုနိုင်ငံရေးသုံးသပ်သူတွေသတိထားမိခဲ့ပါတယ်။ဒီကိစ္စအပေါ်သမ္မတဒေါ်နယ်ထရမ့်ကရေငုံနှုတ်ပိတ်နေနေစဲပါနိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့မနေ့အင်္ဂါနေ့သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာရုရှားအစိုးရကိုသတင်းစကားပါလိုက်ပါတယ
် Russia must assess carefully as to how its actions are in the best interest of the Russian people
ရုရှားအစိုးရအနေနဲ့ရုရှားပြည်သူတွေရဲ့အကျိုးစီးပွားအတွက်ကမ္ဘာပြည်သူတွေအကောင်းဆုံးဖြစ်ဖို့သူ့ရဲ့ဆောင်ရွက်ချက်တွေကိုဘယ်လိုလုပ်မလဲဆိုတဲ့အပေါ်မှာပိုးပြီးကြေကြေပြန့်ပြန့်နဲ့ဂရုတစိုက်ဆောင်ရွက်ရပါမယ်လက်ရှိလမ်းကြောင်းအတိုင်းဆက်သွားနေတာကတော့သူတို့အနေနဲ့ပို့ပြီးအထီးကျန်ဆန်သွားစေတဲ့ဘက်ကိုဥတီသွားမဲ့အနေထားရှိနေပြီးဒီအခြေအနေကဘယ်သူအတွက်မှအကျိုးမရှိပါဘူ
းသမ္မတထရမ့်ကတော့တေလာဆန်ရဲ့နေရာကို CIA ဗဟိုထောက်လှမ်းရေးအေဂျင်စီအကြီးအကဲမိုက်ပွန်ပီယိုနဲ့အစားထုတ်ဖို့ရွေးချယ်ပါတယ်တေလာဆန်ရာဒုကနေထုတ်ခဲ့တဲ့အမေရိကန်အစ်မြန်တန်တမန်ဟောင်းတွမ်ကန်ထရီမန်ကတော့အမေရိကန်နိုင်ငံရေးစနစ်ထဲရုရှားတို့ဂျာဝင်နှောက်ယှက်မှုတွေနဲ့ပတ်သက်ပြီးပွန်ပီယိုတိထတာအများကြီးရှိနေပုံရတယ်လို့ VOE ကိုပြောပါတယ
် I hope that he may be able to convince the president ဒါကြောင့်မလို့သူအနေနဲ့ဒီကိစ္စကိုပြဿနာတစ်ခုအနေနဲ့အတိမတ်ပြုထားရုံတည်းမဟုတ်ပဲဒီလျှို့ဝှက်တိုက်ခိုက်ခံရမှုတွေကနေအမေရိကန်ဒီမိုကရေစီကိုကာကွယ်ပေးရေးတစ်ခုခုလုပ်ဖို့တမရကိုပထမဆုံးအကြိမ်အဖြစ်နဲ့နားချစည်းရုံးနိုင်ကောင်းပါရဲ့လို့ကျွန်တော်မျှော်လင့်မိပါတယ်
။ပွန်ပီယိုကစစ်ဖက်ကလာသူဖြစ်ပြီးတမရထရန့်ဟာလည်းစစ်ဖက်အရာရှိတွေနဲ့အလုပ်ဖြစ်ပုံရတယ်လို့နိုင်ငံရေးသုံးသပ်သူတွေကမှတ်ချက်ပေးပါတယ်။Atlantic Council ကအေရီယယ်ကိုဟင်ကအခုလိုပြောပါတယ
် You will see a more robust, more Trumpian, more hands-on, more
ထောင်လိုက်အတိုင်းဝိုင်းပင်တဂွန်စစ်ဌာနချုပ်စာရာရီနဲ့ပိုပြီးနှီးဆက်လာမယ်ပိုပြီးလက်တွေ့ကြတဲ့သမ္မတထရန့်ရဲ့စိတ်ကြိုက်ပိုပြီးခိုင်မာပြတ်သားတဲ့နိုင်ငံသားရေးမူဝါဒကိုတွေ့ကြရမှာပါပွန်ပီယိုကလွှတ်တော်အမတ်ဟောင်း Republican Party ကဖြစ်တာကြောင့်ဝေဖန်မှုတွေကတော့ရှိနေအောင်ပါပ
ါကိုရီးယားကျွန်းဆွေနျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရန့်တို့လာမယ့်မေလအထဲမှာဆွေးနွေးလာနိုင်ခြေရှိနေချိန်မှာပဲအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနတွင်အပြောင်းလဲတွေဖြစ်လာတာပါ။အီရန်နဲ့ရထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆွတ်လွတ်လို့ကြောင်းသမ္မတထရန့်ပြောဆိုထားတဲ့အချိန်ကာလကလည်းလာမယ့်မေလမှာဖြစ်ပါတယ်။လက်ထောက်နိုင်ငံသား၏ဝန်ကြီးဟောင်းထွန်ကန်ထရီမန်ကတော့အခုလိုသုံးသပ်ပါတယ်။
And those two things just can't go together. There is no way in the world.
ဒီကိစ္စနှစ်ခုလုံးအတူလုပ်ဖို့ဆိုတာကမဖြစ်နိုင်ပါဘူး။တရားဝင်သဘောတူညီချက်တစ်ခုကိုဆွလွန်လိုက်ဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။ဒီလိုလုပ်လိုက်တာကမြောက်ကိုရီးယားနဲ့ဆွေးနွေးတဲ့နေရာမှာပိုးပြီးတော့ဩဇာရှိလာမှာလည်းမဟုတ်ပါဘူး။ဒီလိုဖြစ်လာမယ့်အစားအရင်သဘောတူညီချက်တိုင်းကိုချိုးဖောက်ဖို့လုပ်ခဲ့တဲ့သမ္မတတဦးနဲ့ဘယ်လိုသဘောတူညီချက်မျိုးကိုလက်မှတ်ထိုးနိုင်မလဲဆိုပြီးမြောက်ကိုရီးယားကောင်းဆောင်အနေနဲ့သူ့ဘာသာပြန်ပြီးတော့မေးခွန်းထုတ်เสียတာဖြစ်သွားမှာပါ။
မြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးကိစ္စပြည်စုံတဲ့သဘောတူညီချက်တစ်ခုထွက်လာဖို့မမျှော်လင့်ပေမဲ့လို့လဲတမရကစွန့်စားမဲ့အရေးအပေါ်အကြီးနန်းတန်တမာဟောင်း country man ကချီးကျူးပါတယ်။သုံးသက်သူတချို့တို့ကတော့ဘာရက်လာမှထွက်လာဖို့မျှော်လင့်ချက်မရှိပဲတွေးဆောင်ဆွေးနွေးပွဲလုပ်ဖို့မတန်ဘူးလို့လည်းပြောဆိုကြပါတယ်ရှင်
။မတင်ကြီးထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓနေ့ညနေခင်းစီစဉ်လေးကိုဆက်ပြီးတော့တိုက်ရထုံးပေးနေပါတယ်။ခုတစ်ခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လုံးကတင်ဆက်ပေးပါမယ်ရှင
်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုတွေကိုစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီရဲ့လုပ်ငန်းတွေပြီးဆုံးပြီဖြစ်တဲ့အကြောင်းလွှတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်ကပြောလိုက်ပြီးမြဲကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်ကတော့ဆက်လက်စုံစမ်းမှုကြိုးပမ်းသွားမယ့်အကြောင်းပြောဆိုလိုက်ပါတယ်။သမ္မတအင်ဂျီရောကအရာရှိတွေ၊သမ္မတရဲ့မဲဆွယ်စည်းဝေးဖွဲ့တောင်းရှိသူတွေ၊ထောက်လိုင်းအသံဝင်ကလူပုဂ္ဂိုလ်တွေပါဝင်စုံစမ်းမင်းမြန်းတဲ့လူပုဂ္ဂိုလ်စီးရင်တဲ့သူစုံစမ်းစစ်ဆင်မှုတွေဆက်လုပ်ဖို့လိုအပ်တယ်လို့ယုံကြည်ထားတဲ့အကြောင်းရင်းတွေကိုအသေးစိတ်ရှင်းပြထားတဲ့အစင်ကစာတစ်စောင်ကိုလည်းထောက်လိုင်းကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်ကအတက်စကကမနေ့တုန်းကပဲထုတ်ပြန်ခဲ့တာပါအမေရိကန်ပြည်သူပင်ဆယ်ဗေးနီးယားပြည်နယ်ကုစားပြုအလုပ်တော်အမတ်နေရာအတွက်အထူးရွေးကောက်ပွဲကျင်းပရမှာအတိုက်ခံဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းကပ်ပြီးအနိုင်ရတဲ့အကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်မနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလမ်မနေ့ညမဲရီထွက်ပြီးတဲ့အချိန်ထိမဲ900လောက်နဲ့သာကပ်ပြီးအသားရနေတဲ့အတွက်အနိုင်ရှုပ်မဲရလက်ကိုအတိအကျမကျေညာနိုင်သေးပဲဖြစ်နေရတာပါပြည်နယ်ငမနေတနေရရုရှားထောက်လိုင်းရောက်တဲ့သမီးဖြစ်သူတို့အစိတ်ခက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တုံ့ပြန်ရေးယူမယ့်အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေဒီကနေ့ကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်။ဆက်ကြော်လာရဲ့အစနဲ့တွင်းနယ်ကြီးလိုအာကာသရဲ့နည်းနည်းစမ်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှ်ယူပပီရပညာရှင်စတီဖင်ဟော့ကင်းဒီကနေ့ပဲကွယ်လွန်သွားပါတယ်။
သတင်းကြီးချုပ်ကိုကောင်းလင်ဦးကကြေညာပေးခဲ့တာပါ။ဒီနေ့တွေအစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ skip set ဖြစ်ပါတယ်။ကျွန်မအီသန်စမရှင်View American တန်ညာပိုင်းမြန်မာဘာသာစီစဉ်ဒီကိုည9:00 ထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ဒါပြင်ရင်းမြေတန်ကြားစီစဉ်ဒီကိုလည်းည9:00မှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုထူပဲကျေးဇူးတင်ပါတယ်။ကျမရှင်လင်းကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington, this